တော့လူတိုင်းဟာလုံနိုင်တယ်ပေါ့နော်စိတ်သက်ရှိတဲ့လူတွေကြောင့်အကုန်လုံးလုံနိုင်တယ်ပြီးတော့မြန်မာနိုင်ငံမှာပေါ့နော်ဘဝတူမတန်ဆွမ်းညီကိုမောင်နှမတွေရောလူငယ်တွေအားလုံးကိုကိုစားပြုနိုင်တယ်အားလုံးရဲ့အကျိုးကိုဆောင်ရွက်နိုင်တယ်လူတယောက်ဖြစ်ချင်ပါတယ်။ဆုံးကြီးချက်ဆိုရင်တော့အမှန်တရားဟာအမြင်နဲ့အောင်မြင်နေမှာပဲမှ။
တော်တဲ့ရှင်တွေကူကြားလဲရတဲ့အတန်းကတော့မတန်ဆွမ်းကြောင်းသူမဆုပုံချစ်ရဲ့ခံယူချက်နဲ့ယုံကြည်ချက်ပါရှင်။ပြီးခဲ့တဲ့သတင်းပတ်တွေထဲမှာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ကျောင်းသားလှုပ်ရှားမှုတွေတဲ့အေယာဝတီတန်းကကျောင်းသားစစ်ကြောင်းမှမဆုပုံချစ်လဲပါဝင်လှုပ်ရှားခဲ့ပါတယ်။မွေးကလေးကအများနည်းတူကိုလဲအင်္ကာမပြည့်စုံခဲ့ပဲမတန်ဆွမ်းသူတယောက်ဖြစ်လောကကြီးထဲကိုရောက်လာခဲ့ရတယ်ဆိုပေမဲ့မိဘညီအကိုမောင်နှမတွေရဲ့နှွေးထွေးတဲ့မေတ္တာဖိမတဲ့အားပေးကူညီမှုတွေနဲ့အတူဘဝကိုဇွဲလုံလဝရိယတွေနဲ့အမှန်အပြည့်ဖြတ်တန်းခဲ့ရင်အခုတော့သူကဩစတြေးလျနိုင်ငံကနေမဟာသိပ္ပံပွဲတော်ယူခဲ့ပြီးပါပြီ။ဒါကြောင့်ဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာပြည်သက်ကြီးကိုကျွန်မမဆုပုံချင်းနဲ့မိတ်ဆက်ပေးချင်ပါတယ်ရှင်။မဆုပုံချစ်ကိုအေယာရီတိုင်းညောင်လူမျိုးမှဖခင်ဒီမွေးကိုဆရာဝန်ကြီးဒေါက်တာဦးအောင်ကျော်မိခင်ဒေါက်ခင်လဲဆီတို့ကမွေးဖွားခဲ့တာဖြစ်ပြီးမွေးချင်း၃ယောက်ထဲမှာသမီးဦးဖြစ်ပါတယ်။
ကျမကိုအေယာရီတိုင်းညောင်လူမျိုးဆေးုံမှာ1989ခုနှစ်စက်တင်ဘာ9ရက်နေ့မှာမွေးဖွားပါတယ်ပြီးတော့ဟိုမွေးကလေးရပါတော့အခုလိုမျိုးကိုရင်ကမပြေဆုံးမဲနဲ့မွေးလာခဲ့တယ်ပေါ့နော်အဲ့တော့ဟိုဆေးုံမှာပေါ့နော်အခုလိုမျိုးကိုရင်ကမတန်ဆွမ်းမွေးတာရှားရယ်ပေါ့နော်ရှားတဲ့မျိုးလုံးလဲဟိုတော်တော်လေးရုပ်တဲလေးဖြစ်သွားတယ်ပြီးတော့ဟိုအကုန်လုံးကလည်းလာကြည့်ကြရတယ်လို့ပြောရယ်ပေါ့နော်မွေးချင်းတော့အမေနဲ့ပေးမတွေ့ဘူးပေါ့နော်မွေးပြီး12ရက်မြောက်မှအမေနဲ့ပေးတွေ့ရပါဟုတ်
ညောင်နှုံးမှာပဲမူလာရန်ကနေအလဲတန်းအချီအောင်မြင်ခဲ့ပြီးတော့အထက်တန်းကျောင်းကိုတော့လှိုက်သားရအဆောင်မှနေပြီးတော့ကျောင်းတက်ခဲ့ပါတယ်။အထက်တန်းကျောင်းသူဘဝမှာသူကြုံခဲ့ရတဲ့အတွေ့အကြုံတချို့ကိုလည်းကျမကိုအခုလိုပြောပြထားပါတယ်ရှင်
။အော်ကျမငယ်ငယ်လေးကဒီဟိုဒီတာမန်လူတွေတက်တဲ့ဒီကျောင်းမှာပဲအားလုံးနဲ့တူတူတက်ခဲ့ရတာဆိုတော့ပေါ့နော်။ဒီခွဲခြားဆက်ဆက်နာမျိုးလေးတိတ်ပြီးတော့မရှိခဲ့ဘူး။ဒီ90-90တန်းမှာဒီလှိုက်သားရအထက်ကတုံးကိုတွားရအကြောင်းကအတော်ကလှိုက်သားရမှာပေါ်ရဖွင့်တာဆိုတော့လေအဲကြောင့်အဲ့ဒီကိုတွားရလှိုက်သားရကလေးတွေကိုယ်မမြင်ဘူးတော့သူတို့ကအဲကျောင်းဆင်းချိန်ဆိုရင်အမြဲတမ်းအရှိမအမြဲလလာပြီးတော့ကြည့်ကြရဲအနောက်ဆက်တော့မဖြစ်ပါဘူးတုံးငယ်ငယ်လေးကဘယ်လိုပြောရမလဲကျင်းသားရပြီးသားဆိုပြောမှာပေါ့နော်မိဘတွေကဟိုးငယ်ငယ်လေးကိုမတိတတ်တခဲတည်းရအမေအားဆိုရင်ဟိုအင်ကြီးတွေပါပေးဝင်အမြဲတမ်းလက်ပေါ်တဲ့အင်ကြီးပေါ့နော်လက်ပြတ်အင်ကြီးလေးတွေလက်နက်နက်လေးထွက်တဲ့အင်ကြီးလေးအဲ့လိုပဲပေးဝတ်တယ်အမေတော်ရဲ့တိုးရဲရပေါ့နော်အဲ့လိုဖြစ်တော့ကြောင်မလို့ဟိုတိတ်ပြီးတော့အဲ့လိုမျိုးအဲ့တော့ကြောင်တော့တမီစိတ်နောက်ရှင်မဖြစ်ခဲ့ရပါဘူး။အော်သူတို့အမြဲတမ်းလာကြည့်ရတကယ်လုံးဝမရိုးဘူးဟုတ်သူတို့တစ်နှစ်သုံးလုံးကိုကြည့်ရကိုယ်တစ်နှစ်လုံးလုံးပေါ့နော်။အော်သူတို့တွေကငါမမြင်ဘူးလို့လာကြည့်ရပဲဆိုပြီးတော့ဟိုအနောက်ရှင်တော်မဖြစ်ပါဘူးမဲ့ပြောတော့ပြောပါသေးရဲ့တမီဟုတ်
။မွေးရပါလက်တစ်ဖက်စလုံးကမတန်ဆွမ်းဖြစ်ခဲ့ရတယ်လို့အကောင့်ပကတိရဲ့လို့ပြောနိုင်နေပဲခြေရောက်နေတာစာရေးတာကွန်ပျူတာအသုံးပြုတာအပြင်ဒီခြေထောက်ကိုပဲအားပြုပြီးတော့လမ်းလျှောက်ခဲ့ရတာဖြစ်ပါတယ်
။တမီးရဲ့ခန္ဓာကိုယ်တစ်ခုလုံးမှာဘယ်ခြေထောက်တစ်ချောင်းမှအကောင်းပကတိပါတယ်ပေါ့နော်။အဲ့တော့အဲ့ကောင်းပကတိပါတယ်အဲ့ဘယ်ခြေထောက်နဲ့ပဲစာရေးတယ်။တမီးလုံနိုင်တဲ့ဝေယဝေစာရေးလည်းအများစုကဒီဘယ်ဘက်ခြေထောက်နဲ့ပဲလောက်တာများရဲ့ပေါ့နော်။ညာဘက်ခြေထောက်နဲ့ဟိုဘယ်ခြေထောက်နဲ့တထောင်နီးပါးလောက်กว่าရဲ့ပေါ့နော်။အဲ့တော့အဲ့လိုပဲခြေတစ်ပေါင်းမျိုးရှောက်အောင်ရှောက်တယ်မရှောက်ရင်မျိုးအနေအမြင်ရှောက်တယ်ပေါ့နော်။အဲ့မဲ့အခုဒီ2013မှာတမီးဩစတြေးလျကိုထွက်သွားရဲ့ပြီးတော့အဲ့ဒီကပေါ့နော် disability support အနေနဲ့တမီးဗာရခဲ့တယ်ဆိုတော့တမီးခြေထုရခဲ့တယ်ပေါ့နော်တမီးရဲ့မညီတဲ့ခြေထောက်နှစ်ချောင်းအတွက်ချောင်းနှစ်ချောင်းခြေထုပေါ့နော်ညီအောင်လုပ်ပေးထားခြေထုရအဲ့တော့အခုတမီးလမ်းလျှောက်သွားတာမှာခြေထောက်ကညီပြီးတော့လမ်းတော်တော်လျှောက်နိုင်လာတယ်ပေါ့နော်ငါကတော့ကဒီခြေတစ်ပေါင်းကျိုးလျှောက်အောင်မလျှောက်ဘူးမျိုးအနေအမြင်လျှောက်တော့တမီးကလမ်းကိုအဝေးမလျှောက်နိုင်ဘူးခါလဲနာလာတယ်ဟုတ်အခုကျတော့တမီးဟိုလမ်းဝေးဝေးလဲလျှောက်နိုင်လာတယ်ပေါ့နော်ခါနာလဲတက်တာလာတယ်ဟုတ
်မဆုပုံချစ်ဟာရန်ကုန်အနောက်ပိုင်းခရိုင်ကနေပြီးတော့2010မှာ BE Engineer ဘွဲ့ရပါတယ်သတင်းနဲ့နည်းပညာ Engineer မဟာပထမရန်ကိုတက်ရောက်နေရင်းနဲ့2013မှာတော့ဩစတြေးလျနိုင်ငံဆစ်ဒနီမှာရှိတဲ့ University of the New South Wales တက္ကသိုလ်မှာမူဝါဒပိုင်းဆိုင်ရာမဟာရန်ကိုတွားပြီးတော့သင်ကြားခဲ့ပါတယ်အများနည်းတူဘဝမှာကြုံလာခဲ့ရတဲ့အခက်အခဲတွေကတော့သူများနဲ့မတူပဲပိုးပြီးကြင်ကြံခံတဲ့ခွန်အားတွေနဲ့သူဖြတ်တန်းခဲ့တယ်လို့လည်းဆိုပါတယ
်အငယ်ကြီးရဲ့အချိန်တွေကရှိရပေါ့မာရဲ့အဆင်မပြေဘူးဆိုရင်ကိစ္စတစ်ခုအဆင်ပြေဆိုရင်လူတိုင်းကနည်းနည်းရောအနည်းနဲ့များရောစိတ်နည်းနည်းညစ်သွားကြတာတော့ရှိရပေါ့နော်ဒါပေမဲ့ငါတို့လုံနိုင်နေတာဘာမှမဖြစ်ဘူးဒါငါတို့ဖြည့်ရှင်းနိုင်နေဆိုပြီးတော့ပဲအဓိကတော့ကိုယ်စိတ်ကိုကိုပြောင်းပြန်ပြီးတော့ဟိုပြောင်းလဲပြီးပြောင်းပြီးကိုယ့်ကိုပြတ်အားပေးပြီးပြတ်အားတင်းရတာပေါ့မာရဲ့ဟုတ်ငါမကြိုးစားရင်ငါမဖြစ်ဘူးပြီးငါကြိုးစားတာငါတယောက်တည်းတော့လည်းမဟုတ်ဘူးပေါ့နော်အားလုံးအတွက်ဟိုဒီကိုယ်နဲ့ဘဝတူမတန်ဆွမ်းနေရောကိုယ့်ရဲ့လူငယ်တွေရောအားလုံးအတွက်ပဲအဲ့တော့ငါကြိုးစားမှဖြစ်မယ်ပြီးနိုင်ငံခြားမှာတော်တက်နေတော့လည်းဟိုစုပုံချစ်ဆိုတဲ့ဟာတယောက်တည်းကိုကိုစားမပြူမာရဲ့မြန်မာနိုင်ငံကိုစားပြူအောင်ငါအတွက်ငါနိုင်ငံ တခါမကြောက်ဘောနော်အဓိကတော့ဘာပြောမလဲဟိုအရှုံးမပေးရစိတ်ပေါ့နော်စိတ်တက်မကြဘဲနဲ့အရှုံးမပေးရစိတ်နဲ့ငါလုံးနိုင်မယ်ဆိုရစိတ်ပေါ့ဟုတ်အားလုံးရဲ့အမြင်တို့ပြောင်းလဲသွားအောင်တမီအတက်နိုင်ဆုံးတမီစူးစမ်းခဲ့ပေါ့
မတန်ဆွမ်းကြောင်းသူမဆုပုံချစ်ပြောပြသွားတာပါရှင်အခုသူကမြန်မာနိုင်ငံကိုပြောင်းရောင်းနေပြီဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်တွေတဲ့အီယာဝတီတိုင်းထဲကအမျိုးသားပညာရေးဥပဒေကြောင်းသားလှုပ်ရှားမှုစစ်ကြောင်းတွေထဲမှာလဲကိုယ်တိုင်ပါဝင်လှုပ်ရှားခဲ့ပါတယ်ကြပြင်လဲဘဝတူမတန်ဆွမ်းလူငယ်တွေနဲ့ပတ်သက်တဲ့သင်တန်းတွေလှုပ်ရှားမှုတွေမှာလည်းဥဆောင်ပါဝင်နေသူတူဖြစ်ပါတယ်။ကျမတို့မြန်မာနိုင်ငံမှာမတန်ဆွမ်းတဲ့သူတွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတရက်ကိုအစိုးရက2010ကရွေးဆွဲခဲ့ပြီးတော့ဒီဥပဒေမူကြမ်းကိုလွှတ်တော်က2013မှာပြန်လဲပြီးပြင်ဆင်ရေးဆွဲခဲ့ပါတယ်။ဒါပေမဲ့ဒီမူကြမ်းကိုအခုချိန်အထိအတည်ပြုပြဋ္ဌာန်းနိုင်ခြင်းမရှိသေးဘူးဆိုပေမဲ့အခု2015ရဲ့မှာတော့ဥပဒေဟာအတည်ပြုပြီးပြဋ္ဌာန်းနိုင်မှုမျှော်လင့်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောထားတယ်ဆိုတာကိုပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါအောင်ရှင်နောက်တစ်ပတ်မှာကျမတို့ပြန်ဆောင်ရအောင်ပါနော်တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်